မဖွေးမှုတို့ဒီအာဆီယံလူငယ်ဖိုရမ်တက်ခဲ့တဲ့အကြောင်းလေးပြောပြပါအောင်ခင်ဗျာ
။အာဆီယံလူငယ်ဖိုရမ်ကတော့27နဲ့22နေ့တပိုင်းနဲ့မှပြီးသွားပြီ။ဒါပေမဲ့အဲအာဆီယံလူငယ်ဖိုရမ်ဒီမလေးရှားကလူငယ်တွေဥဆောင်တဲ့ဖိုရမ်တော့မဟုတ်ဘူး။အဲဥဆောင်တဲ့ဖိုရမ်ကိုကျမတို့ကိုယ်နိုင်ငံကလူငယ်တွေကသဘိမ့်မောက်တယ်။ဘာကြောင့်လဲဆိုတော့ပါဝင်ပတ်သက်မှုတွေပြီးတော့ပြည်မြင့်တာမှုတွေမရှိကြရဲ။ကန့်သက်တွေအများကြီးရှိနေတဲ့အတွက်ကြောင့်ကျမတို့ကိုယ်နိုင်ငံကသဘိမ့်မောက်တယ်။သဘိမ့်မောက်ပြီးတော့ဒီရပ်ဖက်လူမှုဖွဲ့စည်းကလူငယ်တွေကသူတို့ဘန်သူတို့အာဆီယံလူငယ်ဖိုရမ်ကိုစင်ပါတယ်။ပြီးတော့အာဆီယံလူမှုဖိုရမ်မှာကျမတို့သွားပြီးတော့ join နေပါတော့။
ဆိုတော့အဲ့ဒီကိုသွားတက်မဲ့လူငယ်တွေကိုရောဘယ်လိုရွေးခဲ့တာလဲခင်ဗျာ
။ဟုတ်ကဲ့ဒီလူငယ်ဖိုရမ်ကိုအထူးသဖြင့်လက်ရှိမှာမြန်မာပြည်မှာဖြစ်နေတဲ့အနေအထားပေါ်ကနေသွားတယ်ပေါ့နော်။ဒါကြောင့်လဲဆိုတော့လက်ရှိမှာအကြီးကဖြစ်နေတဲ့ပြဿနာရက်ကတောင်းသားတွေကိုဖမ်းဆီးထားတဲ့ကိစ္စ၊ပညာရေးမူဝါဒကြောင်းလဲပို့တောင်းဆိုနေတဲ့ကိစ္စ။ဘာလို့လဲဆိုတော့ကျွန်တော်နဲ့တင်တဲ့တိုင်းတောင်းဆိုနေတဲ့ပြောနေတာအစီအံကိစ္စမှာလဲပညာရေးဒီအထက်အချာအကြဆုံးကိစ္စရဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဒီလဲတကယ်ကိုအထက်အချာကြတယ်ကျွန်တော်အများနဲ့တောင်းဆိုနေတဲ့အရာဖြစ်တယ်ပေါ့နော်။ဆိုတော့အဲ့ဒီလက်ရှိဖြစ်ပေါ်နေတဲ့အနေထားကြောင့်မို့သာကတာဘက်ကတော့ကိုဖုံးပြည့်ကျော်ခေါ်ရဲကိုမော်စီရဲသာကတာဘက်ကကျောင်းသားကိုစီယာလူရဲအမျိုးသားလူငယ်ကွန်ကရက်ကလူငယ်၂ယောက်ရဲကျမတို့ဒေတာတွင်အာဆီယံကိစ္စတွေလုပ်နေတဲ့ regional တယောက်အနေနဲ့တို့တော့၅ယောက်လာခဲ့ပေါ့နော
်ဆိုတော့အခုဒီအာဆီယံထိပ်သီးခေါင်းဆောင်အနေနဲ့လူငယ်တွေနဲ့တွေ့ဆုံပွဲအတွက်ကိုပေါ့နော်အဲ့ဒီဘာကတာကိုစလေကိုလည်းအငင်းခံနေရတယ်လို့ကြားတယ်အဲ့ဒါရောဘလို့ဖြစ်နေလဲခင်ဗျအခြေအနေက
ဟုတ်ကဲ့အဲ့ဒါကအာဆီယံထိပ်သီးညီလာခံမှာနိုင်ဝက်စာရပ်ထလူမှုအဖွဲ့အစည်းဘက်ကလူငယ်တွေနဲ့အာဆီယံထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံတဲ့ပွဲရှိတယ်။အာဆီယံလူငယ်ဖိုရမ်ကနေပြီးတော့ပုံမှန်အဖြစ်တော့တနိုင်ငံ၂ယောက်စီဒီအာဆီယံထိပ်သီးညီလာခံကိုဖြေလွတ်လေးရှိတယ်။၁၀နိုင်ငံဆိုရင်အယောက်၂၀ပေါ့။ကျမတို့ကဒီမြန်မာနိုင်ငံကလည်း၂ယောက်ကိုအာဆီယံထိပ်သီးညီလာခံစည်းဝေးကိုလွှတ်ဖို့အတွက်စီစဉ်တယ်။ဒီနေ့ကမှမြန်မာမိုးဖောက်တင်တဲ့ခါမှာကိုဖုံးပြည့်ကျော်ခေါ်တဲ့ကိုမော်စီပေါ့နော်ဒီဘာဂတာတောင်းသားကိုတည်ချလိုက်တယ်မြန်မာမိုးဖောက်ကနေပြီးတော့ကျမတို့ရောလက်ခံတယ်ဘာဖြစ်လို့လဲဆိုတော့အစိုးရဘက်ကလူငယ်တယောက်ထည့်တင်လို့ဆိုတဲ့ကိစ္စဖြစ်တယ်ကျမတို့ရောလက်ခံတယ်ပေါ့ဒါပေမဲ့လက်ခံမိမဲ့လေတစ်ဖက်ကဘာလုပ်လဲဆိုတော့ကျမရဲ့အမိသားစုသွားပြီးတော့ပြရသွားပေးတယ်ပေါ့ပထမဆုံးကျမရင်နေခဲ့တဲ့အိမ်ကိုလာလာတော့ရဲရဲ SB ရလာတယ်ကျမအမှားနေပြီးတော့ပြောင်းသွားတယ်အဲ့ဒီမှာကျမအကုတ်အိမ်ကိုရောက်တယ်ကျမမျိုးရဲအိမ်သူတို့လိုက်ရှာတယ်အဲ့ဒါနေပြီးတော့ကျမရဲ့တောင်ကုတ်အိမ်ကိုရောက်သွားတယ်အမိသားစုအိမ်ကို၃ခါလောက်သွားတယ် SB ကရက်ွက်အုပ်ချုပ်ရေးမျိုးတွေကိုခေါ်သွားတယ်ခေါ်သွားပြီးတော့တတိပေးသွားတယ်တကယ်လို့ကျောင်းသားကိစ္စကိုအဲ့ဒီမှာပြောမယ်ဆိုရင်ကျမမြန်မာနိုင်ငံပြန်ရောက်လို့လင်ခွင့်ရောက်တယ်တခုဖြစ်နိုင်တယ်ဆိုတဲ့အနေအထားကိုသူကလာပြီးတော့မိသားစုဖိအားပေးသွားတယ်နောက်တစ်ခုကကျမတို့အိမ်ဆောင်စုစည်းရင်းတွေအစားအဲ့ဒီ SB ကယူလာတယ်ယူလာပြီးတော့ဖွားဆိုရင်ဘာလုံးလုံးတာတော့အဖေဆိုရင်ဘာလုံးလုံးတာတော့တယောက်ချင်းစီကိုလိုက်ပြီးတော့ဟိုစစ်ဆေးတယ်ပေါ့နော်။ဆိုတော့အဲ့လိုမျိုးပြပေးမှုတွေတော့အများကြီးရှိရပါတော့
။ဒါဖြင့်ဒီအာဆီယံထိပ်သီးခေါင်းဆောင်တွေနဲ့လူငယ်တွေနဲ့တွေ့ဆုံပွဲကတော့အခက်အခဲရှိသွားပြီပေါ့
။ဟုတ်ကဲ့အခက်အခဲရှိတယ်။ဘာကြောင့်လဲဆိုတော့ကျမတို့မှာကအာဆီယံမှာလူငယ်တွေကြားထဲမှာလည်းသဘောတူညီချက်ရှိတဲ့အရာတွေရှိတယ်။အဲ့ဒါကကျမတို့ဘက်ကလွတ်တဲ့ကိုယ်စားလှယ်တွေမဟုတ်ဘူးဆိုရင်ကျမတို့ကဒီဒေတာဆိုင်ရာဆယ်နိုင်ငံအာဆီယံလူငယ်တွေအနေနဲ့တက်ဖို့ကိစ္စကိုတော်တော်စဉ်းစားကြရတယ်ပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒီနေ့ဆိုရင်မလေးရှားဒီအရှင်ဒါပေမဲ့မလေးရှားကနေပြီးတော့လွတ်မဲ့လူငယ်ဒီကျမတို့ရေဖက်ဖွဲ့စည်းကလူငယ်တွေဟောက်နေလားမဟုတ်နေလားကျမတို့အခုချိန်ကြီးသတင်းချက်လက်မရသေးဘူးဘလို့တွေသွားနေမလဲဆိုတာမသိသေးဘူး။နောက်တစ်ချက်ကအရေးကြီးတာကအာဆီယံခေါင်းဆောင်တွေကိုပြောမဲ့လူဒီအရှင်ကမလေးရှားဖြစ်တဲ့အတွက်ကြောင့်မလေးရှားလူငယ်ပဲဖြစ်နေတယ်ဆိုတော့အဲ့ဒီအခါမှာဘယ်ကြောင့်လဲပြောမယ်ဆိုတော့ကျမတို့အခုတင်ဒီဘာဆိုဘာမှမသိဘူးပေါ့နော်ဆိုတဲ့အခါမှာကျမတို့ဒီဆယ်နိုင်ငံဘက်ကအာဆီယံလူငယ်တွေအနေနဲ့အများကြီးစဉ်းစားနေရပေါ့နော
်ဟုတ်ကဲ့အဲ့တော့အဲ့ဒီထိပ်သီးတွေနဲ့တွေ့ဆုံပွဲကိုတက်မယ်မတက်ဘူးဆိုတော့အဲ့ဒီနေ့ကြောင့်လောက်မှာပဲသိနိုင်မှာပေါ့နော
်ဟုတ်ပါတယ်ကျမဘက်ကဆိုရင်ကျမတို့ကတော်တော်စဉ်းစားရတယ်ဘာကြောင့်လဲဆိုတော့လက်ရှိမှာစောင်းသားတွေကိုဖမ်းဆီးထားတဲ့ကိစ္စတွေရှိတယ်မလွတ်ပေးတဲ့ကိစ္စတွေရှိတယ်အဲ့နေထားမျိုးတွေမှာကျမတို့ပြောတဲ့အခါမှာသူတို့က၂ယောက်ခဲရနေကိုမိုးပြီးကိုထုတ်လိုက်တယ်သူရဘက်ကတော့လူငယ်တယောက်ကိုသူတို့လွတ်တယ်ဆိုတော့အဲ့မှာကျမတို့ရဲ့ရည်တည်ချက်ကိုကျမတို့ပြန်စဉ်းစားရတဲ့အပိုင်းကြီးရှိလာတယ်ပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့မဖွေးယူပုံရင်ကျေးဇူးတင်ပါတယ်ဗျာအခုလို့ပြောပြတာ
ဟုတ်ကဲ့ကိုကျေးဇူးများတင်ပါတယ်